လက်ရှိဆိုရလက်ထက်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမီဒီယာလောကဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခဲ့တယ်လို့နောက်တက်လာမဲ့ဆိုရလက်ထက်မှာလည်းမီဒီယာပြုပြင်ပြောင်းလဲမှုတွေပုံမူလှုပ်ဆောင်နိုင်ဖို့မျှော်လင့်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်။တည်င်းမီဒီယာလွတ်လပ်ခွင့်တောင်းဆိုနေကြသူတွေကတော့သမ္မတဦးသိန်းစိန်ဆိုရလက်ထက်မှာမီဒီယာလွတ်လပ်ခွင့်အရင်ထက်ပိုရှိလာတယ်ဆိုပေမဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့မီဒီယာလွတ်လပ်ခွင့်မျိုးတော့မရခဲ့ဘူးလို့ဝေဖန်ကြတယ်လို့မီဒီယာလောကဖွံ့ဖြိုးတိုးတက်ဖို့ရှစ်ဆက်အများကြီးဆောင်ရွက်ရအောင်မယ်လို့ထောက်ပြကြပါတယ်။အပြည့်စုံကိုတော့မခင်ပြူထွေးကတင်ပြပေးပါမယ်ရှင်
။သမ္မတဦးသိန်းစိန်ဆိုရလက်ထက်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်လာအောင်နိုင်ငံကအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်။ပြန်ကြားရေးဝန်ကြီးဌာနအနေနဲ့သတင်းမီဒီယာဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့လှုပ်ဆောင်နေဆဲစီမံကိန်းတွေနဲ့သဘောတူညီချက်တွေကိုနောက်လာမယ့်အစိုးရကိုလွှဲပြောင်းပေးရဖို့အတွက်ပြင်ဆင်နေတယ်လို့လည်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့မီဒီယာလောကဖွံ့ဖြိုးတိုးတက်ရေးစတုတ္ထအချိန်မီဒီယာညီလာခံမှဦးရထွတ်ကသတင်းတောက်တွေကိုပြောသွားပါတယ်
။အခုကတော့ကျွန်တော်တို့က2012ကနေစပြီးတော့2013ခုနှစ်ဒီနိုင်ငံကအဖွဲ့တွေနဲ့ပေါင်းပြီးတော့ဒီမီဒီယာဖွံ့ဖြိုးတိုးတက်လုပ်ငန်းလုပ်ခဲ့တာ။ဖွံ့ဖြိုးတိုးတက်လုပ်ငန်းဆိုတာအချက်ကတော့ပုံကျွန်တော်ပုံလိကမီဒီယာတွေနဲ့နိုင်ငံပိုင်မီဒီယာတွေမှာစာနယ်ဇင်းဆိုင်ရာအသက်ပညာတွေပြေဝဖို့တွေလုပ်တာရှိတယ်။ဒါကကျင့်ဝတ်ပိုင်ဆိုင်ရာတွေရှိတယ်။နောက်တစ်ခုကတော့တိုင်းရင်းသားမီဒီယာတွေပေါ့တိုင်းရင်းသားမီဒီယာတွေပုံလိတွေကိုလုပ်ခဲ့တာရှိတယ်။အဲ့တော့အဲ့ဒါတွေအားလုံးကကျွန်တော်တို့ပြီးခဲ့တဲ့3နှစ်အတွင်းမှာလုပ်ခဲ့တဲ့ဟာတွေကိုကျွန်တော်တို့ပြန်သုံးသပ်မယ်။ပြန်သုံးသပ်ပြီးရင်ကျွန်တော်နောက်လာမယ့်အစိုးရကလာမယ့်5နှစ်အတွင်းမှာဘယ်လိုလှုပ်ဆောင်သင့်တယ်ဆိုတဲ့ကျွန်တော်တို့ဆွေးနွေးချက်တွေထွက်လာမှာ။ဒီထွက်လာတဲ့ဟာတွေကိုကျွန်တော်တို့ဟိုဒီနိုင်ငံကအဖွဲ့အစည်းရယ်နောက်တမဲ့ဆိုးအောင်ဝေမှာပေါ့ကျွန်တော်တို့ကလည်းတန်ကြာရေးဝန်ကြီးအစ်စ်ကိုတာဝန်လွှဲတဲ့အခါမှာဒီဟာတွေကတော့ဆက်လုပ်ဖို့ရှိပါတယ်ဆိုတော့ကျွန်တော်ပြောခဲ့မှာ
ဒီကနေ့မီဒီယာညီလာခံကိုတော့ပြန်ကြာရေးဝန်ကြီးဌာနနဲ့ပြည်တွင်းသတင်းမီဒီယာအဖွဲ့တချို့ပူးပေါင်းပြီးတော့ကျင်းပခဲ့တာပါဆိုရတဲ့ဖြစ်လာမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ပါတီကိုလည်းဒီညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်မြန်မာမီဒီယာလောကနိုင်ငံတကာနဲ့ရင်မောင်းတန်းနိုင်မှုအများကြီးကြိုးပမ်းရအောင်မယ်လို့ NLD ပါတီကိုစားတက်ရောက်လာတဲ့မုံရွာအောင်ရှင်ကဒီညလာခံမှာပြောသွားခဲ့ပါတယ
်မြန်မာမီဒီယာရဲ့အကန့်အသတ်ကသတင်းချမ်းချီရေးဤပညာနဲ့ပတ်သက်လို့အခြေအနေကြကြပြောင်းလဲနေတဲ့ကမ္ဘာကြီးကိုရင်မောင်းတန်းနိုင်အောင်လုံခြုံကြရအောင်မှာဖြစ်ပါတယ်ပုံမူပြည်ပြင်းနဲ့သတင်းလွှတ်လပ်ခွင့် Right to information ဥပမာဥပဒေနဲ့ဤဥပဒေကိုအတူလက်တွဲပြီးတော့အမျိုးမျိုးရှိရှိနဲ့ပူပေါင်းအကောင့်တွေပေါ်ကြရအောင်မှာဖြစ်ပါလေ။မီဒီယာအကယ်ဒမီတွေ၊ပိုလီစာစုတို့ကြီးမြတ်ဂုဏ်သိက္ခာရှိတဲ့အမျိုးသားမီဒီယာစုတွေကိုလည်းပေါ်ထွန်းအောင်ကြိုးစားကြရအောင်မှာဖြစ်ပါလေ
။သမ္မတဦးသိန်းစိန်ဆိုရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေအရင်ကထက်ပိုရှိလာတဲ့ဆိုပေမဲ့ဒီမိုကရေစီစနစ်နဲ့ကပ်ညီတဲ့မီဒီယာလွတ်လပ်ခွင့်မျိုးတော့မရခဲ့ဘူးလို့စာနယ်ဇင်းကောင်စီဥက္ကဋ္ဌဦးခင်မောင်လေးကလည်းပြောသွားပါတယ်
။ဒီမိုကရေစီစနစ်နဲ့ကပ်ညီတဲ့စာတစ်ခုနဲ့ဆယ်ဒေါ်လာတော့ကျွန်တော်တို့စွမ်းဆောင်နေခဲ့မစွမ်းဆောင်နေခဲ့တာတော့မှတ်ပါလေ
အရင်စစ်ဆိုရလက်ထက်နဲ့နိုင်ရှင်ရင်သမရဦးသိန်းစိန်ဆိုရလက်ထက်ပြုပြင်ပြောင်းလဲမှုတွေရှိလာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေပုံမူရရှိလာတဲ့ဆိုပေမဲ့အကန့်အသတ်တွေကတော့အများကြီးရှိနေကြုံမယ်လို့သတင်းစာနယ်ဇင်းသမားတွေနဲ့စာရေးဆရာတွေကထောက်ပြဝေဖန်နေကြတာပါပြန်ကြားရေးဝန်ကြီးဦးရထွတ်ကတော့လာမယ့်ဆိုရတဲ့လက်ထက်မှာမီဒီယာလွတ်လပ်ခွင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေပုံမူအရှိန်အဟုန်ကောင်းလာဖို့မျှော်လင့်တယ်လို့ပြောသွားပါတယ်
။ပြီးခဲ့တဲ့ကျွန်တော်တို့ဒါအစိုးရသတင်းကာလတွေမှာပေါ့ကျွန်တော်တို့ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်။သို့တော့ကျွန်တော်တို့မှာလည်းဟလာကျွန်တော်တို့ရဲ့လိုအပ်ချက်တွေကြောင့်ဒီမီဒီယာဆက်ဆံရေးကိစ္စတွေမှာကျွန်တော်တို့အခက်အခဲတွေရှိခဲ့တာရှိတယ်။တချို့လိုက်ကြတော့ကျွန်တော်တို့အပြည့်အဝမယုံကြည်သူတို့နိုင်ငံတကာကအကူအညီပေးတာတွေနည်းခဲ့တာတွေရှိတာပေါ့။ဘာပြောခုယူကော့ပွဲမှာလွတ်လပ်တဲ့တရားမျှတယူကော့ပွဲကနေပေါ်ထွက်လာတဲ့အစိုးရကလက်ထက်မှာတော့ကျွန်တော်ထင်တယ်လေမီဒီယာပြုပြင်ပြောင်းလဲမှုကပို့ပြီးတော့မှပုံစံမြင်သာလာမယ်ပို့ပြီးတော့မှအချိန်ကိုကောင်းလာမယ်နိုင်ငံတကာနဲ့လည်းပို့ပြီးတော့မှသွားဆောင်လာတယ်လို့ထင်တာပေါ့နော
်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာခဲ့ပြီးတဲ့နောက်ပိုင်းပုဂ္ဂလိယသတင်းစာတွေထုတ်ဝေခွင့်ရလာတာလွတ်လပ်စွာရေးသားခွင့်အထိုက်လျောက်ရတာရွေးကောက်ပွဲမှာလွတ်လပ်စွာသတင်းယူခွင့်တွေရခဲ့တယ်ဆိုပေမဲ့လို့မီဒီယာလွတ်လပ်ခွင့်ရရေးကြိုးပမ်းမှုတွေကြောင့်အကျဉ်းချခံရတဲ့သူတွေတရားရင်ဆိုင်နေရတဲ့သူတွေရှိနေသေးတာကိုဖြေရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကလည်းဒီကနေ့မီဒီယာညီလာခံအထွန်းမှာထောက်ပြပြောဆိုသွားပါတယ်။ပြီးခဲ့တဲ့နှစ်နဲ့ဒီနှစ်အတွင်းမြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးထိန်းသိမ်းတာခံရပြီးထောင်ချခံရတဲ့ဖြစ်ရပ်တွေရှိတယ်လို့ပဲဒီမကြသေးခင်လပိုင်းတွေအထွန်းမှာကိုပဲတက်မတော်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကို Facebook အင်တာနက်လူမှုကွန်ရက်ပေါ်ကနေတယောခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းခံရသူတချို့လည်းရှိခဲ့တာပါ။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာ ပြည်ခဲ့တဲ့2014ခုနှစ်အတွင်းမှာတည်တည်တသာကြာဆင်းသွားတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ဖရီးဒမ်ဟောက်စ်အဖွဲ့ကလည်းဧပြီလလုံးကထုတ်ပြန်တဲ့2015ခုနှစ်သတင်းလွှတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင်။